နိုင်ငံတော်အတိုင်ပင်ခံရုံးနဲ့အစိုးရငြိမ်းချမ်းရေးကော်မရှင်တို့ကမကထလှုပ်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်စေဖို့အလို့သဘောဆွေးနွေးပွဲတရားကိုရန်ကုန်မြို့မှာကျင်းပခဲ့တဲ့အပေါ်တိပရောက်တိုင်ရင်သားအရေးလှုပ်ရှားသူတချို့ကကြိုးစားလိုက်ကြပါတယ်ဒီလိုဆွေးနွေးမှုတွေကနေလက်တွေ့အကောင့်ထက်ပေါ်တဲ့အပိုင်းမှာတက်မလို့ဘက်ကထိရောက်တဲ့ဆောင်ရွက်မှုတွေရှိဖို့လိုတဲ့အကြောင်း
များတွေသိရှိနိုင်ဖို့နိုင်ငံတော်အထက်မြင့်ငန်းယုံနဲ့အစိုးရညီညာရေးကော်မရှင်တာဝန်ရှိသူတွေကတိုင်းရင်းသားနိုင်ငံရေးပါတီကပုဂ္ဂိုလ်တွေအရက်ဖက်လူပုဂ္ဂိုလ်တချို့ကိုရန်ကုန်မြို့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ညီညာရေးဗဟိုဌာန NRPC ရုံးမှာဖိတ်ခေါ်ပြီးဇူလိုင်လ29စနေနေ့ကအလို့သဘောဆွေးနွေးခဲ့ကြတာပါဒီလိုအလို့သဘောဆွေးနွေးမှုဟာပထမဆုံးအကြိမ်လည်းဖြစ်ပါတယ်ဒီဆွေးနွေးမှုမှာတမတော်တာဝန်ရှိပုဂ္ဂိုလ်တွေနဲ့တိုင်းသားလက်နက်ကိုင်ကိုယ်စားလှယ်တွေပါဝင်တာမတွေ့ရပါဘူးဒီလိုအလို့သဘောဆွေးနွေးပွဲတွေကိုကြိုဆိုကြောင်းနဲ့ငြိမ်းချမ်းရေးဖြစ်စဉ်အတွက်လွှတ်တော်ထဲမှာဆွေးနွေးလာရတဲ့အသည့်မျှော်လင့်သူကတော့အမေရိကန်ပြည်ထောင်စုမှာလက်တော်နေထိုင်တဲ့ CNF ချင်းမျိုးသားတပ်ဦးရဲ့ဒုက္ခထတဲ့ဦးထန်ထန်လျှံတန်ဖြစ်ပါတယ
်အဲ့ဒီလိုပွန်ပွန်လင်းလင်းဆွေးနွေးနိုင်တဲ့အခြေအနေဖန်တီးပေးတာကကျွန်တော်အများကြီးကြိုဆိုတယ်အဲ့တော့အလွတ်တဘောဆွေးနွေးမှုဒီကနေပြီးတော့မှလွတ်တော်ကော်မတီရေးရာတွေမှာဆွေးနွေးနိုင်တဲ့အဆင့်ထိကိုကျွန်တော်တို့တွားလို့ရှိရင်ဟိုအကျိုးတစ်ခုခုတော့ရမယ်လို့ကျွန်တော်မျှော်လင့်ပါတယ
်ဒီဆွေးနွေးပွဲတွေကနေလက်တွေ့အခေါင်တွေဖော်ရမယ့်အပိုင်းမှာတက်မတော်ဘက်ကထိရောက်တဲ့ဆောင်ရွက်မှုတွေရှိဖို့လိုကြောင်းသုံးသပ်သူကတော့ဝါရှင်တန် DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂွန်ဆန်ဖြစ်ပါတယ
်ဒီဆွေးနွေးကြီးပဲဆွေးနွေးမှအကြံပေးပြီးမှတကယ်ဖော်ဆောင်တဲ့လူတွေကမဖော်ဆောင်ဘူးဆိုရင်တကယ်တော့အားနည်းတဲ့ဟာဖြစ်လာနေတာပါ။မာဒီမာကပြည်သူလူထုကနေပြီးတော့ဆွေးနွေးမယ်။အစိုးရနေပြီးတော့အမတ်ချက်ချတဲ့အရာပေါ်မှာအကောင့်ထဲဖော်တဲ့တတ်မတော်ကလိုက်ပါဖို့လိုပါတယ်။နောက်လိုက်နာဖို့ရောလိုပါတယ်။ဒီကအရေးကြီးဆုံးအရာအဲ့ဒါပဲ။နောက်တစ်ခုကတော့ပါဝင်တက်ရောက်မှုပါဆိုရင်ရော stakeholder ဆိုတဲ့ပေါ့နော်။ဥဆောင်နေတဲ့ကောင်းဆောင်နေပါဝင်ဖို့အရေးကြီးပါတယ
်။27ရာစုပင်လုံညီလာခံမှာအများစုရဲ့ဆန္ဒနဲ့သဘောတူဆုံးဖြတ်ချက်ချသွားမယ်ဆိုတဲ့ကိစ္စရပ်ဟာညဉ့်ညင်းဖြစ်စဉ်အတွက်အဖို့အထည်ဖြစ်စေတယ်လို့ဦးထဏန်လျှမ်းထံကသုံးသပ်ပါတယ်
။ဥပမာကျွန်တော်တို့27ပင်လုံးညဉ့်ညင်းညီလာခံမှာသုံးဖြတ်ရမယ်အနေထားကိုဘယ်လိုပုံစံနဲ့ဆိုတာတိတိကျကျမရှိလို့တော်အောင်ဆန်းစုကြည်အပါဝင်ညီလာခံတက်ရောက်တဲ့လူအများစုရဲ့ဆန္ဒနဲ့သုံးဖြတ်မယ်ဆိုရင်တော့ညဉ့်ညင်းဖြစ်စဉ်ကိုပို့ပြီးတော့နှီးကပ်ဖို့မဖြစ်နိုင်ဘူး။လက်နက်ကင်ဖွဲ့စည်းတွေမှာဟိုတချို့ကဆန္ဒမတူလို့အများကသဘောတူတာကိုလက်ခံရမယ်ဆိုရင်သူ့ရဲ့သမိုင်းအင်ကရက်ဆိုတာအတိအကျရှိတယ်ဆိုတာကိုလည်းကျွန်တော်တို့တတိထားဖို့တော့လိုတာပေါ့
နိုင်ငံရေးဖြည့်စွတ်မှုတွေရှိမှသာညီညာရေးရဖို့ပို့ပြီးနီးစလာလိမ့်မယ်လို့ကိုဂွန်ဆန်ကထောက်ပြပါတယ
်နိုင်ငံရေးဖြည့်စွတ်မှုရှိတယ်ဆိုတော့ဒီညီညာရေးရဖို့အကောင်ဖြစ်လာမှာပါဘာလို့ဆိုတော့အစစ်တပ်ကနေပြီးတော့တောင်းဆိုတဲ့ညီညာရေးမှု6ချက်ကဖက်ဒရယ်နိုင်ငံနဲ့လုံးဝရည်ဆန့်ကျင်ပဲဖြစ်ပါတယ်တရားရေးဖြည့်စွတ်မယ်ဆိုတော့အပြုသဘောဆောင်ပါတယ
် NRPC မှာကျင်းပတဲ့ဆွေးနွေးပွဲကိုအစိုးရဘက်ကနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေညဉ့်ညင်းရေးကော်မရှင်ဥက္ကဋ္ဌဒေါက်တာတီမျိုးဝင်းနဲ့သမ္မတရုံးပြောခွင့်ရဦးစော်ထီးတို့တက်ရောက်ကြောင်းသိရပါတယ်